မြန်မာနိုင်ငံကနေဥယျာဉ်ဆန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းကအခုဆိုရင်တစ်တက်တမနှစ်တန်းကျော်ရှိနေပြီလို့ American ပြည်ထောင်စုဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ကမေလ7ရက်နေ့ထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့ခွဲခြားဆက်ဆံမှုကြောင့်ထွက်ပြေးရတဲ့ဒုက္ခသည်အများစုဟာ Rohingya Muslim တွေဖြစ်ပြီး2019ရခိုင်ပြည်နယ်ရင်းစစ်တပ်နယ်မြေရှင်းလင်းရေးနောက်ပိုင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူ9သိန်းခွဲနီးပါးရှိပြီး2021နှစ်ကုန်အထိဆိုဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇာဒုက္ခသည်စခန်းတွေမှာခိုးလုံနေရသူကတသန်းလောက်ရှိလာနေပြီလို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ2021 February 7ရက်နေ့အာဏာသိမ်းခဲ့တဲ့နောက်ပိုင်းအာဏာသိမ်းဆန္ဒပြသူတွေတူတွေပေါ်မှာအကြမ်းဖက်မှုတွေကြောင့်ပြည်ပကိုထွက်ပြေးတာဒါမှမဟုတ်ပြည်ရင်းမှာပဲအိုးအိမ်ပြောင်းရွှေ့ထွက်ပြေးရသူက2သိန်းတည်းမနည်းရှိနေတယ်လို့လည်းပြောပါတယ်။ဒီဒုက္ခသည်တွေထဲမှာမြန်မာစစ်တပ်ရဲ့ဘာသာရေးပေါ်အခြေခံနဲ့ပြတ်မှတ်ထားဖိနှိပ်မှုတွေကြောင့်ထွက်ပြေးရသူတွေပါဝင်နေပြီး2021ဒီဇင်ဘာလအထိဆိုအိန္ဒိယချင်းအိန္ဒိယနိုင်ငံမှာထွက်ပြေးခိုလုံရတဲ့ချင်းလူမျိုးခရစ်ယာန်ဘာသာဝင်က3000လောက်ပါဝင်နေတယ်လို့အစိုးရကဖော်ပြထားပါတယ်။